ဒီကိန်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေတင်းနေကြည့်တဲ့ဒုက္ခတွေတွေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခဲ့ရတာနဲ့ပတ်သက်လို့ကင်တွယ်ဖြည့်ရှင်းမှုတိုင်းပြည်ခေါင်းဆောင်တယောက်အနေနဲ့ဒေါ်အောင်ဆန်းစုကြည်မှာတာဝန်ရှိတယ်လို့အမေရိကန်အစိုးရထိပ်တန်းတန်တမန်လူဦးရေပြောကြားပါတယ်။ဒီကိန်းပြည်နယ်အတွင်းနှစ်ဖက်လူမှုအတိုင်းဝန်ကြားကမုန်းတိမှုတွေရောနေပြီးပြန်လည်တင်းမြောက်အောင်လှုပ်ဆောင်သွားဖို့လိုတယ်လို့အမေရိကန်ပြည်ထောင်စုလူဦးရေဒုက္ခတွေနဲ့ရွှေပြောင်းနေထိုင်ရင်းဆိုင်ရာယာယီလက်ထောက်နိုင်ငံရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကဗြိတိန်အခြေစိုက် Sky News သတင်းဌာနနဲ့တွေ့ဆုံမိန့်မြန်းကမှာပြောသွားပါတယ်။မက်ကင်ဖြူတွေကအပြည့်စုံတင်ပြပါမယ်
။ညီမအစိုးရအနေနဲ့ရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်လို့ခိုင်မာအားကောင်းတဲ့လှုပ်ဆောင်မှုတွေချမှတ်ပြီးတော့ကံတွယ်ဖြည့်ရှင်းသွားရမှာဖြစ်တယ်လို့ဒီလိုလှုပ်ဆောင်မှုအတွက်နိုင်ငံခေါင်းဆောင်တယောက်ဖြစ်တဲ့ဒေါ်ဆန်းစုကြည်မှာတာဝန်ပြည့်ရှိရလို့အမေရိကန်ပြည်အောင်စုလူဦးရေဒုက္ခတွေနဲ့ရွှေပြောင်းနေထိုင်ရင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကပြောပါတယ
်။ I think yes that she is the lead democratic leader of the country and it's her responsibility to move forward and find the solution.
တိုင်းပြည်ဒီမိုကရေစီခေါင်းဆောင်တယောက်အနေနဲ့အခုပြဿနာကိုဖြေရှာပြီးတော့ရှစ်ဆက်ကံကြွယ်သွားဖို့ကသူ့ရဲ့တောင်းပါ။ဒီလိုလှုပ်ဆောင်တဲ့နေရာမှာနေရာကထွက်ခွာသွားခဲ့တဲ့ရင်ဂျာဒုက္ခသည်တွေကိုသူ့ဆန္ဒနဲ့သူ့နေရာပြန်နိုင်အောင်လုပ်ပြရပါမယ်။မြန်မာစုအနေနဲ့ခိုင်မာထိရောက်တဲ့ဆောင်ရွက်မှုမျိုးရှိရပါမယ်။ဒီထဲမှာဒုက္ခသည်တွေကိုယ့်အိမ်ကိုဘေးကင်းလုံခြုံစွာနဲ့ပြန်သွားနိုင်မဲ့ဝင်းကျင်တစ်ခုဖြစ်အောင်လို့လှုပ်ဆောင်တာအနံကောင်ပြည့်ရဲ့အကြံပြုချက်တွေကိုခြေခံပြီးတော့နိုင်ငံရေးအရတင့်မြအောင်ဆောင်ရွက်တာတွေလုပ်ရပါလိမ့်မယ်
။ဒီခါဒီကမြောက်ပိုင်းမှာတချို့ပြန်ပြန်လဲဖြစ်ပွားခဲ့တဲ့အစမ်းဖတ်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေပြည်တော်ရှင်းလင်းမှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ရတယ်လို့ဆိုပြီးအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကမြန်မာအစိုးရကိုပြင်းပြထန်ထန်ဝေဖန်ပြောဆိုနေတာပါ။မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson အနေနဲ့လည်းတခါပြည်နယ်ရေးနဲ့ပတ်သက်လို့မြန်မာအစိုးရရာရှိတွေနဲ့တွေ့ဆုံချိန်မှာဖိအားပေးပြောဆိုတာတွေလုပ်သွားမှာဖြစ်တယ်လို့ Mr. Hanshaw ကပြောပါတယ်။မြန်မာနိုင်ငံပေါ်စီးပွားရေးအရာတရားပြစ်မှတ်ထားရေးယူမှုတွေချမှတ်ဖို့စဉ်းစားနေသလားလက်ရှိအခြေအနေကအဲ့ဒါလိုချမှတ်ဖို့ပို့ပြီးတော့နှိစက်စေပါသလားဆိုတဲ့အမေကိုတော့ Mr. Hanshaw ကအခုလိုဖြေပါတယ
်။ We have a wide range of sanctions and we'll continue to evaluate whether
Okay, so 25နီးကစလို့ဒေါ်လာတန်40နီးပါအကူအညီတွေပေးသွားဖို့ကျွန်တော်အခိုင်အမာပြောထားတာရှိပါတယ်။ဒါပေမဲ့သတင်းပတ်တွေအတွင်းမှာလည်းထပ်ပြီးတော့ပေးသွားဖို့ရှိပါတယ်။ဒါခပိတ်ဆို့ရေးယူမှုတွေကိုပုံစံအမျိုးမျိုးနဲ့ချမှတ်နိုင်တာတွေရှိပါတယ်။လုံးတင်မတင်ဆိုတာကိုပြန်လည်သုံးသပ်မှုတွေကိုတော့လာမယ့်သတင်းပတ်နေ့ငယ်တွေမှာဆက်လုပ်သွားပါမယ်။
ဒီခါဒီရေးကိစ္စနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်ချက်တွေကိုလည်းယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဟန်ချော့ကအခုလိုပြောသွားပါတယ
်။ Yeah, I was stunned by the amount of animosity between the two sides, particularly against the Rohingya when we visited the state.
ဒီကကြားမှာရှိနေတဲ့ဗုံးတီးမှုတွေ၊အထူးသဖြင့်ရွှေကြော်ရီပေါ်မလူလားမှုတွေကကြောက်စရာကောင်းတာပါပဲ။အဲ့ဒီနယ်ကူသွားတဲ့ကျွန်တော်တို့ရဲ့ခီးစဉ်အတွင်တွေ့ရတာပါ။ဒါကြောင့်လည်းပဲနိုင်ငံရေးအရာပြန်လည်တင့်မြအောင်လုပ်ဖို့လိုအပ်ပါတယ်။လူတွေကိုနေရာပြန်ချထားပြလိုက်ပြီးရင်အားလုံးဆင်ပြေသွားလိမ့်မယ်လို့မျှော်လင့်လို့မရပါဘူး။ဒါလို့သာဆိုလို့ရှိရင်နောက်နေငယ်အတွက်မှာအလားတူကြမ်းဖက်မှုတွေပြန်ဖြစ်လာနိုင်ပါတယ်။ဒါကြောင့်မို့လို့နှစ်ဖက်ကြားနိုင်ငံရေးအရာပြည်လည်အောင်လို့အဲ့ဒီပြည်နယ်အဲ့ဒီနိုင်ငံအတွက်မှာရွေးကြော်ရေးအခွင့်အရေးတွေကိုအာမခံပေးနိုင်တဲ့အခြေအနေရှိအောင်လို့လှုံ့ဆော်သွားဖို့လိုပါတယ်
။အမေရိကန်ပြည်ထောင်စုလူ့ရေဒုက္ခတွေနဲ့ချွေပြောင်းနေတဲ့ငင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆမ်မွန်ဟန်ရှော့ဟာရွေးကြော်ဒုက္ခတွေရေးကူညီဖြည့်ရှင်ဖို့အမေရိကန်ရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့ဒီကနေ့အောက်တိုဘာလ29ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့အထိမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့ဒီနိုင်ငံဆုံးကအစ်မအစိုးရအရာရှိတွေဒုက္ခတွေရေဆောင်ရွက်နေတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံတာအပြင်ရွေးကြဒုက္ခတွေစခန်းတွေကိုပါကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တာဖြစ်ပါရဲ့ရှင်။